နိုဝင်ဘာလဒုတိယပတ်တွင်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံရဲ့ထိပ်တန်းဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်တဲ့အကြောင်းဒေတာရင်းအကဲခတ်တွေခန့်မှန်းတာကို The South China Morning Post သတင်းစာမှာရေးသားထားပါတယ်။အာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်သိမ့်မရှိတော့ဘူးဆိုတာနားလည်မိတဲ့အကြောင်းစင်ကာပူအခြေစိုက်နိုင်ငံနည်းပညာတက္ကသိုလ် NTU ကနိုင်ငံခြားမူဝါဒဆိုင်ရာလက်ထောက်ပါမောက္ခဒိုင်လန်လိုးကပြောပါတယ်။ဒါပေမဲ့အာဆီယံခေါင်းဆောင်တွေဟာမြန်မာစစ်ကောင်စီအပေါ်ပြည်ပသက်သာအရေးယူရေးမှာလက်တွန့်နေတာကိုလည်းသူကဝေဖန်ပါတယ်။စင်ကာပူနိုင်ငံအမျိုးသားတက္ကသိုလ်နိုင်ငံရေးသိပ္ပံတွဲဘက်ပါမောက္ခချုံးကြအရန်ကတော့ဒေတာရင်းအစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်တွေကိုမဖိတ်ကြားပဲဆက်ပြီးဝိုင်းပယ်ထားနိုင်တာအရေးယူတာတွေဆက်လုပ်နိုင်ပေမဲ့မြန်မာစစ်ကောင်စီပြောင်းလဲလာအောင်ဖိအားပေးဖို့အာဆီယံအနေနဲ့နားချနိုင်တဲ့အချိန်ဩဇာနဲ့အရင်အမြင့်မရှိတဲ့အကြောင်းဝေဖန်ပါတယ်မြန်မာနိုင်ငံအရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးစိတ်ပြက်မိတဲ့အကြောင်းအာဆီယံနိုင်ငံတွေကမကြခင်ကပဲပြောဆိုနေပါတယ်အကြမ်းဖက်မှုတွေဆုံးသက်ရေးတိကျတဲ့အချိန်သမချက်ချဆောင်ရွက်ဖို့ကိုလည်းတိုက်တွန်းနေသလိုမြန်မာနိုင်ငံကိုအာဆီယံအဖွဲ့အစည်းကရပ်ဆိုင်းရေးအတွက်လည်းဖိအားပေးတောင်းဆိုနေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အချိန်ကန့်သတ်နဲ့ဖိအားပေးတာမျိုးကိုလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံမပါဘဲအစည်းအဝေးဆုံးဖြတ်ချက်တွေကိုလိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျ